ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဆက်ရုံအလုပ်ယုံနေယာယီပိတ်ထားရတဲ့အတွက်အစိုးရကထောက်ပံ့ငွေပေးရမှာရောဂါကူးစက်မှုတန်းအစိုးဆုံးခံရတဲ့ရန်ကုန်တိုင်းအပြင်ကြံဒေသတွေပါခန်းစား권ရဖို့အလို့သမားတွေကမျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ဆက်ယုံတွေသတင်းနှစ်ပတ်ကြာပိတ်ထားတဲ့ကာလမှာလူမှုဖူလုံကြီးပေးသွင်းတဲ့သူရောမပေးသွင်းတဲ့သူပါထောက်ပံ့ဖို့အစိုးရကစီစဉ်နေတဲ့အတွက်ဆက်ယုံများစုရှိရဲ့ရန်ကုန်တိုင်းနဲ့မကဘဲတခြားပြည်နယ်နဲ့တိုင်းကပိတ်ထားတဲ့ဆက်ယုံလုပ်သားတွေကလည်းအလားတူခန်းစား권ရဖို့မျှော်လင့်နေရဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာရကလုပ်ငန်းတွေယာယီရန်နာလိုက်ရတဲ့ရန်ကုန်တိုင်းမှာအလို့သမားတွေကိုလူမှုဖူလုံကြီးခန်းစား권40ရာခိုင်နှုန်းပေးမဲ့အကြောင်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစက်တင်ဘာ24ရက်မှာကြေညာထားပါတယ်။ဒါပေမဲ့လည်းအလားတူလုပ်ငန်းတွေပိတ်ထားရတဲ့ပဲခူးတိုင်း၊မွန်ပြည်နယ်၊မန္တလေးတိုင်း၊အေရဝတီတိုင်းတွေအတွက်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။အလုတ်သမားအချင်းချင်းရိုင်းမင်းကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြစ်ရှင်တောင်းခံဒေါ်ခခါကတော့အလုတ်သမားတွေရဲ့ခံစားခွင့်တပြေးညီဖြစ်တဲ့ကြောင်းပြောပါတယ်
။ခံစားခွင့်ရေဆိုရင်လည်းမျှတတဲ့ခံစားခွင့်ကိုရရှိပြီးစနဲ့ဒါကြောင့်မို့လို့တိုင်းနဲ့ပြည်နယ်အစိုးရတွေကလည်းစူးစမ်းထုတ်ပြီးတော့မှပြည်အောင်စုကိုလက်ရှိအလုတ်သမားတွေကြုံတွေ့နေရတဲ့အခက်အခဲနဲ့ပေါ့နော်။မျိုးရင်းမှာဖြစ်ပေါ်နေတဲ့အခြေအနေကိုသိပြဖို့လို့ဒီလိုပြည်အောင်စုအစိုးရအနေနဲ့ကလည်းဟောက်ချီမှာဖြစ်နေတဲ့အလုတ်သမားတွေရဲ့အခက်အခဲကိုအော်ဆန္ဒနားလေပြီးတော့မှတချင်းခံစားခွင့်ပေးစီစဉ်ပါတယ်ရှင်။ဒါကျွန်တော်တို့ရဲ့သဘောထားပါ။
မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CDUM လက်ထောက်ထွေထွေအတွင်းရေးမှူးဒေါ်ဖြိုးဆန္ဒဆိုကတော့အစိုးရကပေးဖို့စီစဉ်နေတဲ့လူမှုဖူလုံကြီး40ရာခိုင်နှုန်းကိုအလို့သမားတိုင်းခံစားခွင့်ရှိရလို့ပြောပါတယ
်။အမနာသုတ်သားအားလုံးတော့ရည်ရတာပါ။အစိုးရအနေနဲ့အယုံလို့ရန်ကုန်တိုင်းအတွက်ကိုတော့ပြောတာပါနော်။အမနာအဲဒါမှပေးမှာပါ။ကျွန်တော်တို့ဒီနေ့မှာတရားတော်ဆိုလို့ရှိရင်ဒါ3000ပေးမယ်လို့သူတို့အစိုးရပြောထားတယ်ပေါ့နော်။ဟိုအမကန်တဲကိုငွေထားတဲ့အလုပ်သမားတွေရကြမှာပါ။
အလုပ်သမားတွေအနေနဲ့လောကလာစာကိုတတ်မှတ်ရအတိုင်းမရဘူးဆိုရင်အခက်အခဲဖြစ်နိုင်တဲ့အခြေအနေတွေလည်းရှိပါတယ်။လူမှုဖူလုံကြီးအာမခံ40ရာခိုင်နှုန်းကိုပရမအကျင့်စက်ယုံတွေပိတ်တုံးကအတိုင်းအစိုးရကတဆင့်အလုပ်ရှင်တွေကထုတ်ပေးဖို့ရှိပေမဲ့အာမခံမရှိတဲ့အလုပ်သမားတွေရမယ့်3000ကျပ်ကိုတော့ဘယ်လိုပေးမယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လေအလုပ်သမားအချင်းချင်းရိုင်းမင်းကူညီရေးအဖွဲ့ကဒေါက်ခခကအခုလိုပြောပါတယ်
။နောက်ဒီ3000ကျပ်ထောက်ကမယ်ဆိုတာကတော့ဒီအလုပ်သမားဝင်ပြီးတော့မမိုးစုဒီကြောပုံပြောတတ်တဲ့အရာကတော့ကျွန်တော်တို့အောက်တိုဘာ second week ပေါ့နော်ဒီတိရပတ်လောက်မှာထုတ်ပေးနိုင်ဖို့အတွက်သူတို့ပြင်ဆင်နေတယ်လို့ပြောပါတယ်။ဘယ်လိုနည်းလမ်းမျိုးနဲ့ပေးမလဲအလုပ်သမားတွေလက်ထဲကိုဘယ်လိုပုံစံနဲ့အဲဒီပေါ့လေဘလို့စစ်တမ်းတွေကောက်နေလဲဆိုတော့ကျွန်တော်တို့အသေးစိတ်မသိရပါဘူးရှာ
ရောင်းတိုင်းတွင်အထက်ကျုပ်လူသားပေါင်း6သိန်းလောက်ရှိနေပြီးမြန်မာတိုင်းနိုင်ငံလုံးအနေနဲ့8သိန်းဝန်းကျင်လောက်ရှိမယ်လို့အလုတ်သမားသမဂ္ဂတွေကခန့်မှန်းထားပါတယ်အလုတ်သမားဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့ချုပ် ILO ထုတ်ပြန်ချက်အရဆိုရင်တိုင်းနိုင်ငံလုံးမှာရှိတဲ့စက်ရုံအလုတ်ရုံလူသားပေါင်း22.3သန်းရှိပါတယ်လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ရောဂါကာလထိခိုက်သွားရဲ့မြန်မာအထက်ကျုပ်လူသား9သိန်းအတွက်အရေးပေါ်ရမုံငွေယူရို5သန်းမြန်မာကျပ်ငွေနဲ့ဆိုရင်9.9ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရို5သန်းပေးဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်။